မြန်မာအာဏာပိုင်တွေကိုရုတ်ကြောင်လှုပ်ထားတဲ့ဓာတ်ပုံတွေ Facebook ပေါ်မှာတင်ခဲ့တဲ့မုံရွာမျိုးကအလွတ်သတင်းတောက်ကိုအောင်နေမျိုးကိုနိုင်ငံတော်အစိုးရအပေါ်မှာအကြီးအကျယ်ပြက်စီမှုပုံမှားတွေနဲ့မုံရွာမျိုးမှာရဲစခန်းကဖမ်းဆီးလိုက်ပါတယ်။သူကိုဖမ်းဆီးစစ်ဆေးနေဆဲဖြစ်တဲ့အကြောင်းရဲစခန်းကအတည်ပြုပါတယ်။စုံစမ်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။သတင်းတောက်ကိုအောင်နေမျိုး Facebook ပေါ်တင်ခဲ့တဲ့ဓာတ်ပုံထဲမှာကွန်လုံရက်40ဆိုတဲ့ရုပ်ရှင်ကားကိုပုံစံတစ်မျိုးပြောင်းပြီးအစိုးရထိတ်တန်းတာဝန်ရှိသူတွေရဲ့မျက်နှာတွေနဲ့လောင်ပြောင်လှုပ်ထားတဲ့ဓာတ်ပုံဖြစ်ပါတယ်။ကိုအောင်နေမျိုးကိုမူရီစေဝါအကြောင်းပြချက်နဲ့ဂျာလာပရင်းနဲ့ညီနဲ့တကောင်အချင်းအိမ်မာလာရောက်ဖမ်းဆီးသွားတာဖြစ်တယ်လို့မိတ်ဆွေဖြစ်သူကိုကန်ဆွေကပြောပါတယ်
။အဲသူအကြောင်းပြတော့မူရီစေဝါဆိုပြီးတော့တော့ဝန်ဆောင်ဝင်လှုပ်တာပေါ့နော်။တကယ်တကယ်ကျတော့အဲ့ဒီ Facebook ကိစ္စပဲ။အဲ့ Facebook ကိစ္စမှာပေါ့နိုင်ငံတော်ကြီးကြီးရဲ့ပုံတွေပါလိမ့်မို့ပေါ့နော်။သူကမျိုးပြတဲ့ပုံစံမျိုးပါလားသူတို့ယူဆတာပေါ့နော်။တော်တဲ့ကတည်းကညကြားပြီးတော့မှရဲဆမ်းမှုပါလို့လည်းပူပေါင်းပါဝင်ပွဲလို့ညနေ၁၅ဘောက်လို့ဝင်ပါတယ်ပြီကျွန်တော်ကပြီးရလို့ဒီနေ့မှဘယ်နှခင်မှကျွန်တော်ကနိုင်ပြီးတော့အကူကြီးပေးတာလေတော့ညမှဆမ်းမှုလည်းကျွန်တော်စကားလေးရတော့ကျွန်တော်တို့စကားပြောဖြစ်တယ်အဲ့ဒီအချိန်မှာကျွန်တော်တို့ခေါ်တွေ့ဆုံတဲ့အချိန်မှာအမှုဖွင့်လိုက်ပြီးလို့ကျွန်တော်တို့ပြောပြပါတယ
်တရင်နောက်ကိုအောင်နေမျိုးကိုအရေးပေါ်စီမံမှုအဥပဒေပုံမှန်ငါးကကြီးငါးတို့နဲ့ဖမ်းဆီးတာကြောင့်မုံရွာမျိုးမှရဲစခန်းမှုဒူရဲမှုပြုံးလွင်ကပြောပါတယ်
သူရဲ့ဒီတိုင်းစာမှာဒီကိုအောင်နေမျိုးက Facebook ပေါ်မှာသူတင်တဲ့ဒီဓာတ်ပုံတွေပေါ့နော်ဓာတ်ပုံတွေနဲ့အဲ့မှာစာသားတွေကိုစာသားတွေကဆိုလို့ရှိရင်ဒီကျော်စုအစိုးရအပေါ်မှာပေါ့နော်စစ်တာပြင်ဆင်ရန်ဒီနောက်စီကံနေထိဆန်ဖို့နောက်တစ္ဆာမဲဖို့နောက်နောက်တော်ဝတ်ရဆောင်ရတဲ့ကိုရုံရုံထိခိုက်စေဖို့ပေါ့နော်အနောက်ရှက်ပြည်စေဖို့မမှန်ငေါသိတဲ့နဲ့ဒီမမှန်သတင်းကိုထုတ်လွှင့်မှုဒါချော်ရခဲ့တယ်ဆိုကြတယ်ကျွန်တော်တို့အကျူပါပဲဒါဆိုဆွဆွဲချက်ပါဗျအဲ့ဒီအရာပေါ့ရေးပေါ်စီမံမှုအဲ့လိုကငါးကကြီးငါးအဲ့ဒီအရာအရေးယူပေးဖို့လာတိုင်တယ်တိုင်တဲ့အတွက်ကြောင့်ကျွန်တော်တို့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်ဗ
ျဓာတ်ပုံသတင်းတောက်တူဖြစ်တယ်လို့နိုင်ငံရေးတကြွလှူရှားသူတူလည်းဖြစ်တယ်လို့သူ့အတိုင်းဝန်းကဆိုပါတယ်သူ့ကိုအခုလိုဖမ်းထားတဲ့ပုံမှန်တွေဟာအကြောင်းကြားချက်ပေးုံတသက်တာဖြစ်တယ်လို့မိတ်ဆွေဖြစ်သူကိုကန်ဆွေကပြောပါတယ
်မဲမှုစီကလူတွေဦးလေးကြီးကမအားကြောက်ရပါလေကျွန်တော်တို့ဆင်တာပေါ့နော်ယူဆတာပေါ့နော်အဲဒါကြလည်းမှုစီလုံးတဲ့လူကမဟုတ်တာလားသူမီဒီယာလောကမှာတရားဝင်လှုပ်ရှားတဲ့လူတွေပဲဒါကြလည်းစာဖို့လည်းမတွေ့ဘူးပေါ့ဗျာအဲမတွေ့တော့ကျွန်တော်ဒီသူ့ရဲ့စစ်တီးတို့ကွန်ပျူတာတွေတို့ဘာလို့အဲဒီမီဒီယာတို့နေတာဒီစစ်တီးအကုန်လုံးဒေသိမ်းပါသူတို့လိုချင်တဲ့ဖိုင်တွေပါတွေ့ကြပြီးတော့အဲမီဒီယာဆွဲတဲ့လူတွေကျွန်တော်ယူဆပါတယ်ဗျာ
ကိုအောင်နေမျိုးမှုကိုယမန်နှစ်ပတ်ယူလာပြီးမတ်လ၁၂ရက်နေ့မှာတရားရုံးတင်စစ်ဆေးသွားမယ်လို့ဒူရဲမှုပြုံးလွင်ကပြောပါတယ
်တရားသူကြီးရှိကိုတင်ပြပြီးတော့တရားသူကြီးရဲ့ဒါရမန်ပေါ့နော်သူရဲ့ချုံမိတ်ပေးတဲ့အရာတော်တော်တို့ကဒါဖန်ထားတာဖြစ်ပါတယ်ဗျကျွန်တော်စစ်ဆေးတဲ့ကာလပါကျွန်တော်တို့ကရဲတပ်ဖွဲ့ကကျွန်တော်တို့စစ်ပါပါဗျစစ်ဆေးပေါ်ပေါက်ချက်ပေါ်မှာမူတည်ပြီးတော့ဒါဘသူတွေအပြစ်ရှိပါတယ်သူ့အပြစ်ဘသူတွေလည်းထပ်ပြီးအပြစ်ရှိရင်လည်းအပြစ်ရှိလာပါတယ်ဆိုတာဒါထပ်ပြီးပေါ်ပေါက်လာပါမယ်ခင်ဗျလာမယ့်မတ်လ၁၂ရက်နေ့မှာအဲ၁၂ရက်နေ့ကိုကျွန်တော်ဖတ်ဆွမ်းမန်ကိုကျွန်တော်တို့အဲ့ဒီယူထားပါတယ်ဗျ
Facebook ပေါ်မှာတော့ကိုအောင်နေမျိုးအမြန်ပြန်လဲလွတ်မြောက်ရေးအတွက်ဝေဖန်ရေးသားမှုတွေကိုတွေ့နေရပါတယ်ခင်ဗျာ